ွေးသူမြင်စီစဉ်ကကျေးဇူးပါရယ်ခင်ဗျာအေယာဝတီတိုင်းပသိစာတိဥတည်ဦးဟာငယ်စဉ်ကာလအမျိုးသားကြောင့်မှပညာစီးပူးခဲ့တဲ့ကစားလို့တက်ကြွတဲ့အမျိုးသားကြီးစိတ်ဓာတ်တွေကိန်းအောင်အမြင့်တွယ်လာခဲ့သူဖြစ်ပါလေ
မူလရန်တွေကအမျိုးသားအထက်တန်းကြောင့်မှနေခဲ့ရတယ်ခင်ဗျာကျွန်တော်အဖေကဝန်တန်းပဲမြေတန်းစည်းကြီးပဲဒါပေမဲ့လို့ကျွန်တော်အဖေကအဆူရအလုပ်လုပ်ပင်တယ်လို့အဆူရကြောင့်မှမထားဘူးဗျခိုးတော့အဆူရဝန်တန်းတွေကအဆူရကြောင့် Government High School မှာပဲထားရတယ်ဗျဒါပေမဲ့ကျွန်တော်အဖေကတော့ကျွန်တော်သားသမီးတွေကိုတိုးတက်လာတဲ့အဖိုးကြားတို့ဘာလို့စသဖြင့်အမျိုးသားကြောင့်တွေလည်းပဲပေါ်ပေါက်လာတော့ကျွန်တော်တစ်ချိန်လုံးမှာကဘာတွေနဲ့ကျုံးဝင်လာခဲ့ရလဲဆိုတော့ဒီလွတ်လပ်ရေးနဲ့ပတ်သက်တဲ့ဟာတွေကတော်တော်လေးပြောတာဟောတာတွေပေါ့နော်အဲဒီလွတ်လပ်ရေးရရမယ်ပေါ့နော်ကြီးကျူးစီပေါက်လမ်းပျောက်ခဲ့တာကိုကိုကြီးကိုနာကိုကျင်မနဲ့နေနဲ့အောင်ပြန်ဖြစ်ရမယ်ကျွန်တော်တို့ဆရာကြီးတွေကညာတော့အဖြစ်ရခိုင်အမျိုးသားတွေများတယ်ဗျကျွန်တော်အကြောင်းဆက်ပြီးတော့ထောင်တာရခိုင်အမျိုးသားဆရာကြီးဗျဆရာကြီးဦးစေကျော်ဆိုတာကျွန်တော်တို့ National အကြောင်းအကြောင်းကြီးအဲ့တော့ဆိုတော့ဗျာကျွန်တော်တို့ငငယ်ရွယ်မှာဘာတွေကြုံလဲလဲဆိုတော့ရန်ကုန်မှာတပိတ်မောက်တာနဲ့ပတ်သက်လို့ဘောင်ကျော်ကြဆုံးတာတို့ကျောင်းသားတွေနဲ့ပတ်သက်ဆန္ဒပြတာမှာအတူယုံဝိုင်းတာမှာဖြစ်တာတို့နောက်ပြီးတော့ဒီတပိတ်တိုက်ပွဲနဲ့ပတ်သက်ဆိုဒါတွေကစက်မက်ကတွေကပြောနေတာဗျာပြောနေတော့တက်ကြွနေတယ်ဖြစ်ဖြစ်လာတဲ့အခါကျတော့လည်းဆရာကြီးကကျွန်တော်တို့တွေကိုဒီအသက်ရွယ်ငယ်တဲ့သူတိုင်းဟာဒီနိုင်ငံတော်အတွက်ကိုယ့်ရဲ့ဒီကြီးတက်မလို့ရေတက်မလို့လေတက်မလို့ဖြစ်အောင်ဖန်တီးပြီးတော့အဲဒါကိုကိုယ်နိုင်ငံမှာကာကွယ်ရမယ်ဆိုဒီလိုဟာကြီးလည်းပြောတယ်ပြီးတော့တင်နာကြားတာတွေမှာလည်းပဲအင်္ဂလိပ်မြန်မာကျူးကျော်စစ်တို့ဒါတွေကတမိုင်းမှာအတိအကထားတင်တယ်ဗျဒီရန်တပုစာကျုပ်တို့ဘာလို့ကြားရင်အမှန်တော့ကန်တယ်ဗျကျွန်တော်တို့ငယ်ငယ်တုန်းကဒီလိုဟာမျိုးတွေအနိုင်ကျင့်ခံရတယ်ဆိုတာကိုပြန်ပြီးတော့နိုင်ယူခြင်းနဲ့အပြန်လွတ်ခြင်းနဲ့ဒီလိုဟာကြီးတွေအကြောင်းသားတွေစီစဉ်မှာကဖြစ်နေတယ်ဗျ
ဥတည်ဦးဟာ BDA ဗမာကာကွယ်ရေးတပ်မတော်ကို1943ခုနှစ်မှာဝင်ရောက်ခဲ့ပြီးတဲ့နောက်32နှစ်အကြာ1984ခုနှစ်မှာမြန်မာတပ်မတော်ရဲ့အဆင့်အမြင့်ဆုံးကာကွယ်ရေးဦးစီးချုပ်ဖြစ်လာခဲ့ပါတယ်။တပ်မတော်အကြီးအကဲတယောက်အနေနဲ့တပ်မတော်သားတွေရဲ့စစ်စည်းကမ်းကောင်းမွန်ရေးအတွက်သာမကအရေးပါစည်းကမ်းတွေကိုလည်းရိုသေလိုက်နာအောင်တစ်ဖက်ကလည်းတပ်မတော်နဲ့ပြည်သူတစ်သားတည်းဖြစ်အောင်ကြိုးပမ်းခဲ့ရတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တပ်မတော်မှတာဝန်ထမ်းဆောင်ခဲ့တဲ့တပ်တန်းတစ်လျှောက်မမရရအဖြစ်ပြက်တခုကိုဥတည်ဦးကဒီလိုပြောပြပါရစေ
။အဲကျွန်တော်ဒုတိုင်းမြို့တော်ဝန်ထမ်းဆောင်နေတော့မှာမော်လမြိုင်ကနေပြီးတော့တထူကိုရလီရင်းနဲ့ကျွန်တော်ပြန်လာတာပေါ့နော်။ပြန်လာတဲ့ခါကျတော့ရလီရင်းဆက်ပြက်တယ်။ဆက်ပြက်တဲ့ခါကျတော့လမ်းတဝဲရင်းရင်ရဲ့လေခွင်းထဲမှာပေါ့နော်။အဲ့တော့သွားပြီးနေရလေဗျာထူးထူးထောင်ထောင်နဲ့ဖြစ်နေပြီ။အဲ့တော့လေခွင်းထဲဆင်းရတာပေါ့။ဆင်းတဲ့ခါကျတော့နင်းနေပါပျက်စီးသွားတယ်။ဒါပေမဲ့လူတွေကရလီရင်းကိုဆင်းတဲ့အတွက်အများကြီးလာပြုံကြည့်တဲ့ခါကျတော့အဲ့ဒီလေခွင်းကကျွန်တော်သွားပြီးပါတယ်ပျက်စီးသွားတာပေါ့ဗျာ။တကယ်လို့ပဲပြည်သူလူတွေကသူ့အတူလာကြည့်တာပဲဘာဖြစ်လို့ဘာမှတောင်းပါဘူးသို့တော့ကျွန်တော်တို့ကစိတ်ထဲမှာကတော့ပြည်သူလူခဲခဲရင်လောက်ထားတဲ့ငါလေဟာကျွန်တော်လေဟာလေချင်းကိုအကြောင်းပြုတော့ပြက်တယ်ဆိုတဲ့အတွက် Psychological Warfare Department ကနေပြီးတော့ပြည်သူလူနဲ့တမတော်ဟာတသားတည်းဖြစ်ရဲ့အတွက်ချစ်ချစ်ရေးရေးမှုအတွက်မဖြစ်အောင်ဆိုပြီးတော့အဲ့ဒီလူဖြစ်သွားတဲ့လေခွက်ကိုတောင်းပါပဲအဲသူတို့မတောင်းတော့ညာလည်းပဲကျွန်တော်တို့ကတည်ရှိဆုံးရှုံးနေတာမျိုးတွေ့ချက်ပြီးတော့လိုအပ်တဲ့ကုစားမှုအနေနဲ့ကြီးွေပေါ့နော်အဲ့တော့ကျွန်တော် compensation သဘောမျိုးပေါ့နော်ထုတ်ပေးတယ်ပြည်သူလူချစ်ခင်တဲ့တမတော်ပေါ့အဲ့ဒီလူပဲဖြစ်စေချင်တာပဲအဲ့ဒီလူဖြစ်စေအောင်လည်းလုံပန်းတာပဲလေ
အရာရှိငယ်ဘွားနဲ့တာဝန်ထမ်းဆောင်ခဲ့တဲ့ကတက်မတော်အကြီးကဲဘုကျော်အောင်ဆန်းအပေါ်ဘလို့အနီးကအကဲခတ်မိခဲ့တယ်ဆိုတာဥတည်ဦးပြောပြတာကဒီလိုပ
ါဘုကျော်အောင်ဆန်းကဝိတ္တစားတာကဒီမင်းတို့ကအချိုးကျကျနန္နာဖြစ်ပင်နေလို့ဘုကျော်ကဒီလိုမို့ဘုကျော်ကကျွန်တော်မြင်ရတော့ကတော့သတိနာပတိဟုတ်ဗျစိတ်တင်နာပတိနောက်စိတ်ဝင်ကြီးဟုတ်ဗျအဲ့တော့စိတ်ဝင်ကြီးအနေနဲ့ကရိုးရိုးသားသားဗျမင်းမျိုးလာတော့ကလည်းပဲကျွန်တော်တတိထကြည့်မိတာကသူကဖုတ်ကလေးတစ်ခုရယ်နောက်အင်ကြီးကာကီရောင်အရင်လိုဟာမျိုးနဲ့ကျွန်တော်အောက်ကိုကြည့်လိုက်တော့ဘောင်းမီကတူပြီးတော့ကျွန်တော်ဖနာစီးတဲ့ခြေစုပ်ကအပေါ်ရောက်နေတယ်ဝိတ္တစားရာဒီဘက်တဲ့စေမနာပဲယူသားတယ်ဗျနောက်ပြီးတော့အမြင့်နာခံနဲ့ဖြောင်းမှတ်တယ်ဇာတိကတော့ကျွန်တော်တက်ထဲမှာအကောင်းကောင်းသိခဲ့တာပဲလေသူပြောတဲ့စကားတွေကလည်းပဲဘယ်ခါဖြစ်ဖြစ်ဘာကတိတွေမှမပေးဘူးခင်ဗျဘာတကိမှမင်းတို့ဘယ်လိုရမယ်ဘယ်လိုဆုံးရမယ်ဘယ်လိုတိုက်ရင်ဘယ်လိုဖြစ်အေးသူဒါပဲသူပြောတာတော့သူပေးနိုင်တဲ့ဥစ္စာသွားဖို့ဆိုရင်တလင်းနဲ့ကြောက်ခဲပေးနိုင်တယ်အေးဖို့ဆိုရင်ဆူးမွေးရတယ်ပဲပေးနိုင်မယ်ခီးရကြမ်းတမ်းတယ်အဲ့တော့မင်းတို့စီမံသားချင်းနဲ့ပြန်တွေ့ချင်းမှတွေ့ရမယ်အချင်းချင်းပြန်မှကြဆုံးနိုင်တယ်အဲ့ဒါမှမင်းတို့လုတ်ချင်းလုတ်ဒါပေမဲ့မလုတ်ချင်းရင်မင်းတို့ပြန်နိုင်တယ်ကျေတို့လွတ်မယ်ဆိုလို့ရှိရင်ဒါလွတ်လာရေးတဲ့ကွယ်တွေလွတ်လာရေးနဲ့ထိုက်တာအောင်တို့လို့ဖို့အတွက်လူငယ်တွေတော့လို့တဲ့
1962 ခုနှစ်မှာအာနာသိန်းဥချုပ်ခဲ့သူဗိုလ်ချုပ်ကြီးနေဝင်းကိုစိုးသွမ်းတဲ့ဆရာနာရှင်တယောက်ဖြစ်လူသိများကြပါတယ်။ကာကွယ်ဦးကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးကတော့ဗိုလ်ချုပ်ကြီးနေဝင်းကိုဒီလိုခွဲခြားမြင်ပါတယ
်။စတိုင်အကြဆုံးနဲ့လက်လက်ပါပါနဲ့အခမ်းအနားဆုံးဝိတ္တဟာတော့အဲ့ဒါတကင်ရှုမောင်ခေါ်ဖို့နေဝင်းမရ Insurrection ဖြစ်တဲ့အချိန်မှာကျွန်တော်ပြည်မထန်တန်းရရတယ်။အဲဒီ1949ပေါ့နော်။မင်းမျိုးကပြည်မထန်တန်းရရတယ်။ဒါမှမဟုတ်ကားလော်ဆိုပဲရဲဘော်တွေတဲပြီးပို့တဲ့အတွက်တော့လာကျစိတ်ုံရောက်တယ်။စီလီဗန်နဲ့လိုက်လာပြီးတော့ရန်ကုန်မှာနေရတယ်။အဲ့ဒီနေတဲ့အချိန်မှာသူကဒဏ်ရာရတဲ့လူတွေကိုလာပြီးတွေ့တဲ့အချိန်မှာအဲသူကရနဲ့အမှန်တမ်းကျွန်တော်တွေ့တဲ့အတွက်ကျွန်တော်ရဲ့ခံစားရမှာဟိုမိဘတဖွဲ့ပေါ့နော်။အာဒါငါမိဘပဲ။ကျွန်တော်တို့တမတော်ထဲမှာပျော့ဆန်းမရှိတဲ့နောက်ပြီးပါပဲဆိုတော့အဲ့ဒီခံစားမှုလေးနဲ့ကျွန်တော်ကအလုပ်လုပ်ခဲ့တာပဲလေအတော့ဆက်ကနေကအနာသိနေအနာသိတာတော့လည်းဆိုရှယ်လစ်နိုင်ငံတည်ထောင်မယ်လို့ပြောတဲ့အတွက်ကျွန်တော်တို့အားလုံးကလည်းပခုံးခံတင်မယ်ဆိုပြီးတော့တခဲကိုလိုလိုချင်နဲ့တင်ကြလုတ်ကြတာပဲဗျာဒါပေမဲ့လည်းနောက်ပိုင်းကြတဲ့ခါကျတော့ဟာစက်လူသားကြီးစားသလိုဖြစ်တာပေါ့ဗျာအထိတ်မှရောက်နေတဲ့ပုဂ္ဂိုလ်ဟာကျန်သောအောက်ကလူကြီးကိုအပေါ်မှာမတင်ငါမျက်စိနဲ့မတင်ငါအတွေးနဲ့တွေးတဲ့ဟာဒါရီတဖြည်းဖြည်းဖြစ်လာလို့ဆိုတော့ဟာတယောက်ပြီးတယောက်တယောက်ပြီးတယောက်တယောက်ပြီးတယောက်ဖြစ်ကနေရှိမင်းသွားတော့ဖြစ်ကနေရှိမင်းသွားတော့နေဆိုတော့အဲ့ဒီအခါမှာနောက်ပိုင်းမှာသူကအရင်ဥနေဝင်မဟုတ်တော့ဘူးဗျာတော်တော်လေးပဲကျွန်တော်တို့ကြောက်စရာကောင်းလာတဲ့ကြောက်ရွံ့လာကြတဲ့ပုဂ္ဂိုလ်လူဖြစ်လာတာပေါ့နော်နောက်ပိုင်းမှာတော်တော်ကိုအရက်တော့တဲ့ကတိတ်ရက်တွေသာတိတ်ပြီးတော့များလာတဲ့အချိန်မှာ adjustment တွေအောက်ပုံတာပဲဒီ
ကာကွယ်ဦးစီးချုပ်ဟောင်းဦးတင်ဦးဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလကစလို့မြန်မာနိုင်ငံရေးလောကမှာထင်ရှားတဲ့ခေါင်းဆောင်သူဖြစ်လာခဲ့ပါလေအမျိုးသားကြောင်းထွက်ပြီးတမျိုးသားလုံးလွတ်မြောက်ရေးအတွက်ဒေါအောင်ဆန်းစုကြည်ကိုကူညီလိုစိတ်နဲ့အခုလိုကြိုးပမ်းဆောင်ရွက်နေရတာဖြစ်ကြောင်း NLD ပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်သူဦးတင်ဦးကပြောပြပါလေ
ကျွန်တော်လည်းနှစ်ပေါင်း33နှစ်စစ်တပ်ထဲမှာလှုပ်လာတယ်ဆိုတော့ပြန်လာပြီးတော်ပြီဆိုပြီးနေတာတို့တော့မရှောင်နိုင်ဘူးဗျဘာလို့လဲကျွန်တော်ကတပည့်သားမိတယ်လည်းများတယ်ကိုယ့်လောက်ပဲရှိသလိုလည်းအဲ့ဒီချိန်ကမှလာကြပြုကြအကုန်လုံးဝိုင်းလုကြပြုကြဆိုတော့မရှောင်နိုင်ဘူးပြီးတော့နောက်ကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာကျွန်တော်ကတေချာချင်းချင်းလေးလေးပဲပြောထားတယ်ဆိုဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့အောင်မြင်အောင်ကျွန်တော်ကူညီမယ်ကျွန်တော်ဘာယူချက်မှမရှိဘူးကျွန်တော်အတွေ့အကြုံကျွန်တော်လောက်ကင်ပေးနိုင်တဲ့လောက်ဒေါအောင်ဆန်းစုကြည်ကိုကူညီမယ်အခုလည်းလက်ရှိပဲကျွန်တော်ကူညီနေတာပဲအောင်မြင်နေပြီအခုအချိန်နဲ့ပတ်သက်လို့အစင်ချောလာပြီလို့အောင်ရတဲ့အချိန်မှလည်းအစင်ချောသွားအောင်ဒီလိုအစင်တွေပို့ပြီးတော့ကောင်းတယ်ကောင်းသွားအောင်ဒါကြောင့်လေပြည်သူလူထုနဲ့ပတ်သက်လို့ဆင်းရဲဒုက္ခရောက်ရတဲ့ကိစ္စအကြောင်းနေရာကိုလွတ်မြောက်စေခြင်းဆိုတဲ့ရည်ရွယ်ချက်နဲ့အဲ့ဒါကိုကျွန်တော်ကအကူအညီလုံးဝပြီးပေးနေတာပါပဲ
ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်နေတဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဦးတေဦးရဲ့တွေးမြင်တွေကိုကောက်နှုတ်တင်ပြခဲ့တာပါအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရည်နာလိုက်ပါစေနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ